American သမားရွေးကောက်ပွဲကျင်းပဖို့ရပ်ပိုင်းသာလိုတော့တဲ့အချိန်မှာပဲသမရအလောင်း2ယောက်ဟာဒီနေ့မှာတော့နိုင်ငံအရှိတောင်ပိုင်းမှာရှိတဲ့ Florida ပြည်နယ်မှာမဲဆွယ်စည်းရုံးရေးတွေကိုအဓိကအယုံဆိုင်လှုပ်လာနေကြပါတယ်။1996ခုနှစ်ကစပြီးရွေးကောက်ပွဲတိုင်းမှာ Florida ပြည်နယ်ကိုအနိုင်ရတဲ့သူကသမရရွေးကောက်ပွဲကိုအနိုင်ရလာခဲ့တာပါ။ American သမရရွေးကောက်ပွဲမှာအနိုင်ရဖို့အတွက်စုစုပေါင်း90လဲမဲ290ရဖို့လိုအပ်ပြီးတော့ Florida ပြည်နယ်ကိုအနိုင်ရတဲ့သူက90လဲမဲ28မဲရရှိတာဖြစ်ပါတယ်။သမ္မတထရမ့်ကတော့ဒီနေ့မှာ Florida ပြည်နယ် Temple မြို့မှာမဲဆွယ်စည်းရုံးရေးတွေကိုစတင်လှုပ်ဆောင်သွားမှာဖြစ်ပြီးတော့ညနေပိုင်းမှာတော့သူဟာမြောက် Carolina ပြည်နယ်ကိုသွားမှာဖြစ်ပါတယ်။ Democratic Party ဘက်ကဒုသမ္မတဟောင်း Joe Biden ကတော့နေ့လယ်ပိုင်းမှာ Broward County မှာရှိတဲ့ထောက်ခံသူတွေနဲ့တွေ့ဆုံစကားပြောဆိုမှာဖြစ်ပြီးအဲ့နောက်ညနေပိုင်းမှာ Temple မြို့ကိုသွားမှာဖြစ်ပါတယ်။ Real Clear Politics ဆိုတဲ့ Internet ဆာမျက်နှာကစူးစီးထားတဲ့အဓိကကျတဲ့လူမှုစစ်တမ်းတွေရဲ့ပြန်ပြသဘောထားအမြင်တွေမှာတော့Michigan, Pennsylvania နဲ့ Wisconsin ပြည်နယ်တွေမှာသမ္မတ Trump ဟာ Joe Biden ရဲ့နောက်မှာရှိနေပြီးတော့ Florida နဲ့ Carolina ပြည်နယ်တွေမှာတော့သူတို့နှစ်ယောက်ဟာအတူတူလောက်ဖြစ်နေတယ်လို့ဖော်ပြထားပါတယ်ခင်ဗျာ။